باشه.
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောဖြစ်နေတဲ့ဒီလူမျိုးရေးဘာသာရေးမုန်တီးမှုနဲ့အမုန်းစကားတွေပြန်ပွားမှုအခြေအနေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးလုပ်ငန်းတွေဖြစ်လာတဲ့တပြိုင်တည်းမြန်မာနိုင်ငံထဲမှာလူမျိုးရေးဘာသာရေးပြည်ပခါတွေလည်းတစ်ဆက်တည်းပါလာတယ်လို့ပြောရမှာပါသူပြတော့ရခိုင်ကိစ္စနဲ့လေတော်လေးရခိုင်ကိစ္စဖြစ်တိုင်းဒါမျိုးတွေထပ်ပြီးတော့ကြုံရပါတယ်အခုတစ်ခေါက်မှဆိုလို့ရှိရင်လေရခိုင်ပြည်ပခါတွေဖြစ်တာနဲ့နောက်ဆက်တွဲပဲအမုန်းစကားပြန့်ပွားမှုတွေလူမှုကွန်ရက်မှာပြန်ပြီးတွေ့လာရပါတယ်တွေ့ဒီဘာသာရေးလူမျိုးရေးလှုံ့ဆော်မှုတွေလည်းတော်များတွေ့လာပါတယ်ဒီချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့ကိုတက်စင်ဖြစ်ပါတယ်သူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အီဒါဖြစ်ပါတယ်နောက်တစ်ဦးကတော့ကိုစန်နီပါကိုစန်နီကတော့တန်လွင် Citizen Employment Program ဆိုတန်လွင်နိုင်ငံသားစွန့်ရင်မြင့်တီအဖွဲ့ကဖြစ်ပါတယ် Board of Director ပါနှစ်ဦးစလုံးလေလိုင်းပုံကိုရောက်နေပါခင်ဗျာကျွန်တော်အရင်ဆုံးကုသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ကုသက်စင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါခင်ဗျာ
ဟုတ်ကဲ့ကုသက်စင်ရေခုနကကျွန်တော်ပြောသလိုပါပဲအခုအချိန်ဒီကဒီအသွင်ကူးပြောင်းရေးနဲ့တစ်ဆက်တည်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအမုန်းတရားပြန့်ပွားမှုတွေပြိပခါတွေအခုကပေါ်လာတယ်ထူးခြားခြားကရခိုင်ပြိပခါဖြစ်တိုင်းဒါကပြန်ပြန်လဲပြီးတော့ဖြစ်လာလို့ဖြစ်တော့ရခိုင်ချင်းနေနဲ့ဆက်နွယ်နေလားရခိုင်ပြိပခါကြောင့်မုန်းတီးမှုတွေပိုကြီးလာလားကုသက်စင်သုံးသပ်ပြီးပါ
โอเคကျွန်တော်တို့နိုင်ငံမှာကလောလောဆယ်ပေါ့နော်ဒီဟိုနေမလူတွေမုန်းတီးမှုနဲ့ပတ်သက်ပြီးတော့ဒီလိုမျိုးပေါ့နော်ခဏခဏဒီလိုမျိုးဟိုနေလုပ်နေတာကသူတို့ဆိုနေပေါ့နော်ပေါ်ဆောင်နေတဲ့တိုင်ဝမ်တစ်ခုရှိပါတယ်အဲ့ဒီတိုင်ဝမ်ကြီးကြောင့်ဒီလိုမုန်းတီးမှုကြီးဟိုပေါ့နော်ဒီမုန်းတီးရဲ့ကိစ္စနဲ့ပတ်သက်ဖြစ်နေကြပါအဲကြောင့်ဖြစ်လဲဆိုတဲ့အခါကျတော့ဒီရခိုင်ကိစ္စသာဆိုရင်ဒီလူကိစ္စမျိုးတွေကိုအကောင့်ထဲဖော်ဖို့အတွက်လွယ်ကူလို့ရခိုင်ကိစ္စဖြစ်လာတိုင်းမှာဒီလိုမျိုးမုန်းတီးရလှုံ့ဆော်မှုတွေအကျဉ်းသက်မှုတွေလှုံ့ဆော်မှုတွေကဖြစ်နေတယ်လို့ကျွန်တော်ယူဆပါရခင်ဗ
ျဟုတ်ကဲ့ခုနကုသစင်ပြောသွားတဲ့အချိန်မှာဒါကတစုံတစ်ဖွဲ့ကဖန်တီးရဆိုတာစနစ်ကြဖန်တီးရသဘောလားဘလို့အဖွဲ့စည်းမျိုးလဲခင်ဗျာနည်းလေးအသေးစိတ်ပြောလို့ရမှာ
ဟုတ်ကဲ့ဒီလိုပါဗျာကျွန်တော်တို့ကဒီပေါ့နော်ဒီလိုရခိုင်ပြည်နယ်မှာဖြစ်နေတဲ့နော်နင်းပေါ်ပြည်ပခိုင်နယ်ပတ်သက်ပြီးလို့ရှိရင်ရခိုင်ပြည်နယ်မှာနေဖို့ခင်ဗျာဒီမှာရန်ကုန်လိုနေရာမျိုးမှာအဓိကတော့ရန်ကုန်လိုနေရာမျိုးမှာဒီကိစ္စတွေဖြစ်တယ်ဆိုတာကကစုံချက်ကလုံးတစ်ဖွဲ့ကနေပြီးစနစ်တကျစီမံပြီးဆောင်ရွက်နေတယ်ဆိုတာပုံပြီးထင်ရှားပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီကိစ္စကရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စကရန်ကုန်မှာဘာကြောင့်လဲဆိုတော့ရန်ကုန်မှာရှိနေတဲ့ဥပမာဘာသာမတူတဲ့လူမှုဖွဲ့စည်းရေးသားမှာဖြစ်တဲ့ပြဿနာဖြစ်လာတယ်။ရခိုင်မှာဖြစ်တာကဘာသာရေးပဋိပက္ခမဟုတ်ခင်နဲ့နောက်တစ်ခါအကျဉ်းဖတ်မှုကိစ္စတခုဖြစ်တယ်။ဟောတောင်ရန်ကုန်မှာဖြစ်တဲ့ကိစ္စကလူရှင်တွေနေထိုင်နေတဲ့ဘာသာဝင်တွေအချင်းကြားထဲမှာဖြစ်တယ်ဆိုတာကငကိုရီကလူရှင်တွေနေတဲ့လူရှင်ခင်နေတဲ့ဘာသာဝင်တွေအချင်းကြားထဲမှာဖြစ်တယ်ဆိုတာကသုံးပြောက်ကခြုံစော်လို့သုံးပြောက်ကအချမ်းသမှုဥတီပြီးခြုံစော်လို့ဖြစ်တယ်ဆိုတာသင်ရှားတယ်။ဟုတ်လူတွေလုံးလေသုံးပြောက်ကလုံးလေဆိုရင်လူအချမ်းသမှုကိုခြုံစော်လို့ဆိုတာအချမ်းဖတ်ချင်တဲ့လူတွေဆိုတာကဥမာနှလုံးနှစ်ဆိုင်ရှိပါတယ်။မျိုးကတော့စီးပွားရေးအလို့သာစီးပွားရေးအလို့သာလောကောင်းတော့မှုချင်နိုင်ငံဆိုနေပြည်တော်ပါမယ်တခြားသောအကြောင်းစရာတွေနဲ့ပတ်သက်ပြီးတော့ဒီလို interest နဲ့ဒီလိုဟိုအနေစိတ်ဝင်စားမှုတွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုလိုချင်တဲ့လူတွေစီးပွားတော့လောကောင်းနိုင်ငံရေးတော့လောကောင်းအဲ့လိုလိုချင်တဲ့လူတွေကမရနိုင်တော့လို့သူကသူထင်ထားတဲ့အချိန်မှာသူတို့ကအချမ်းဖတ်မှုကိုလှုံ့ဆော်ပြီးတော့စီးစဲအဖို့ရတွေကိုဖြုတ်ချုပ်မှုစူးစမ်းတဲ့အုပ်စုပါဒါအဲ့အုပ်စုရဲ့ရှိကိုရှိနေပါတယ်အဲဘယ်သူတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကအနေနဲ့တော့သူရနဲ့တတဝန်ရှိတဲ့တခြားသောပြည်ထောင်စုကြီးဌာနတွေကဒီလိုပူးပေါင်းဆောင်ရွက်ပြီးတော့ပေါ်ထွန်းအောင်ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်တစ်ဆက်တည်းကုသစေမေးချင်တာကအခုလိုမျိုးနိုင်ငံရေးအခြေအနေတွေအပြောင်းလဲအချိန်နောက်အဓိကကျတဲ့အချိန်တိုင်းမှာခုနပြောလို့ဘာသာရေးပြိပခါမျိုးတွေဖြစ်လာတဲ့တည်းမြန်မာတမိုင်းမှာအရင်တော့လည်းဖြစ်ခဲ့ဘူးတယ်ပေါ့နော်အခုလည်းဖြစ်နေတဲ့အနေအထားကမြန်မာလူဖွဲ့စည်းမှာပဲငကိုတွေကအထူးဖြစ်ပေါ်ဘာသာရေးနဲ့ပတ်သက်မဲ့ပြောဆိုရှင်အစ္စလမ်ဘာသာမွတ်စလင်တွေနဲ့ပတ်သက်လို့မော်ဒီရေးမြန်မာလူဖွဲ့စည်းမှာငကိုတွေကရှိနေလို့လားဒါမှမဟုတ်တစုံတရာနိုင်ငံရေးလှည့်ကွက်တွေကြောင့်ဖြစ်နေရလို့သုံးသပ်နိုင်လားဘယ်လိုထင်ပါလဲ
အမှန်အားဖြင့်တော့ကျွန်တော်တို့ဒီပေါ့နော်တမန်နိုင်ငံဓာတ်ရီမှာအစ္စလမ်မုန်းကြီးဆိုတဲ့အကားတော့ပုံမှန်အဖြစ်မရှိပါဘူးမရှိပေမဲ့လေကျွန်တော်တို့မှာအနည်းငယ်နှစ်ပေါင်းများစွာဆိုတော့အနာရှင်နှစ်အောင်မှာနေလာခဲ့ရတယ်အနာရှင်နှစ်အောင်မှာနေလာခဲ့ရတဲ့ခါကျကျွန်တော်တို့ရဲ့ဟိုဘုန်းနေပေါ့နော်ကျွန်တော်ရဲ့ဟိုကွန်မြူနတီကွန်ဖော်မင်းမှုတွေကျွန်တော်ရဲ့ပညာတွေဒါတွေကကျွန်တော်တို့ဟိုဘယ်လိုခေါ်မလဲ liberal minded မဖြစ်ဘူးပေါ့ဗျာ liberal သူစိတ်ခံစားချက်မရှိဘူးအဲ့တော့ကျွန်တော်ကနှစ်ပေါင်းများစွာအနာရှင်အောင်မှာနေလာခဲ့တဲ့ခါကျတော့အနာရှင်ကိုရန်မုန်းပြီးရအနာရှင်ကိုမုန်းပြီးတဲ့စိတ်ခံနေပြီးတော့ဒီပြည်နယ်ကျွန်တော်ဒီမိုကရေစီအင်အားစုတွေကိုကျွန်တော်တို့ကလိုအပ်လာတဲ့အချိန်မှာအနာရှင်ရဲ့ဆက်တွေကိုကျွန်တော်ဖြတ်စည်းလာအဲ့ဒီမှာအနာရှင်ကတူနဲ့ပတ်သက်တဲ့သူ့ရဲ့အဝန်းဝန်းနဲ့ရှိတဲ့ဒူရီနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ ဒီကအတင်မဟုတ်မှန်တဲ့ရင်းတွေကိုထွန်းထုတ်ထင်တာပေါ့မှန်မှန်တဲ့ရင်းတွေကိုထွန်းတယ်မှန်တဲ့ရင်းတွေကိုမိချစ်ပြီးတော့ဒီကအတင်မှန်တဲ့ရင်းတွေကိုမိချစ်တဲ့အဲ့ပုံမိချစ်တဲ့ရင်းတွေကိုပြီးသွားရုံကြည်လာတယ်အဲ့ရုံကြည်လာတဲ့ပုံမှာမူနေပြီးတော့အမှန်ကကျွန်တော်သတင်းလက်လက်ခွင့်ကျွန်တော်မျိုးကိုလည်းပေါ့မထီးတွေ့ခဲ့ရဘူးဦးထီးတွေ့ရခါမှာချက်ချင်းတွေတကယ်လူမှုကွန်ရက် ုံရက်တွေကိုဟိုအဓိကထားပြီးတော့ကျွန်တော်တို့မသိနားမလည်သူတွေကိုသတင်းမှားတွေလောက်ကျန်ထားတဲ့သတင်းတွေတာမန်ဟိုသတင်းပပလေးတွေကိုသတင်းကြီးဖြစ်အောင်ဖန်တီးပြီးတော့လူတွေကိုလုံစော်ပြီးတော့ဒီချိန်ရောက်ခဏနေဆက်ရပ
ါဟုတ်ကဲ့ကိုသက်စင်လေးလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျနောက်ထပ်ပင်နေဆွနေမဲ့သူတူဖြစ်တဲ့ကိုစန်ဒီကိုဖိတ်ခေါ်ကြပါလားကိုစန်ဒီကြားပါလားခင်ဗျဟု
တ်ကဲ့ပါ
โอเคกุสานีกุสานีเยกูดีမြန်မာနိုင်ငံမှာအခုရခိုင်ပြည်ပခါကအရှိန်မြင့်လာတဲ့အတူပဲတနည်းအားဆိုရင်တောင်တွင်းကြီးအပါဝင်တချို့မြို့နယ်တွေမှာဒီဘာသာရေးထိကျုံဆန်ဆန်လှုပ်ဆောင်မှုလေးတွေကျွန်တော်တွေ့ရပါတယ်အခုမကြသေးခင်အချိန်ကဆိုရင်ပဲဆန်းကျောင်းမြို့နယ်မှာလည်းအလားတူမျိုးဖြစ်တဲ့ခါကျတော့ရက်ကွက်ကူနိုင်ကဒီလူကိုဖမ်းပြီးတော့ရဲကူအားလိုက်တဲ့အဟာမျိုးတွေပေါ့နော်အခုကနေစစ်စစ်လေးဖြစ်လာတော့ဒီအခြေအနေတွေကစနစ်တကျဖြစ်ဖန်တီးလို့ဖြစ်လာတာလားဒါမှမဟုတ်ရခိုင်အခြေအနေအပေါ်မှာလူတွေမချိနဲ့လို့ဖြစ်လာတာလားဘယ်လိုသုံးသပ်ပါလဲ
ဖြစ်တာကတော့ခုနပြောလို့ကျွန်တော်တို့အခုအကြောင်းတရားတွေအရင်အဟောင်းတွေတော့ရှိတာပေါ့နော်အကြောင်းတရားအရင်ဟောက်တော့နောက်ဆက်နဲ့မှလည်းရှိခဲ့တယ်ဟိုးအရင်ကတော့ဒီလူ့ဖွဲ့စည်းအသွေးမှာဘယ်လိုပဋိက္ခာတွေကရှိခဲ့ပြီးလဲရှိခဲ့မှုတွေကခုနပြောလို့ဘူးပေါ့ကျွန်တော်တို့အေးအေးချမ်းချမ်းဒီလူ့ဖွဲ့စည်းကပြန်ပြီးတော့နေထိုင်နေတို့တော့လေခုနပြောလို့ဒီကာလတွေဖြစ်ခဲ့တယ်ပေါ့နောက်ဆက်နဲ့တော့တစ်ကြိမ်ဖြစ်ခဲ့တယ်ဖြစ်တဲ့အချိန်ကလည်းခုနကျွန်တော်တို့ဘာနဲ့ပြန်ပြီးတော့ဆက်ဆက်နိုင်လဲဆိုတော့ဒီနိုင်ငံရေးခြေရာဆက်ဆက်နိုင်တာပေါ့အခုချိန်ဒီမှာဆိုလည်းဒီနိုင်ငံရေးစီရီတွေနဲ့ဆက်ဆက်နေတဲ့သဘောတော့ရှိတယ်။ဒါကြောင့်ကျွန်တော်တို့ဒီဖြစ်နေတဲ့ဒီပြိပကတွေပဲဖြစ်ဖြစ်ပြိပကတွေကိုလှုပ်ဆောင်မှုတွေပဲဖြစ်ဖြစ်ဒီပြိပကတွေကဖြစ်နေတာကိုဆက်လက်ပြီးတော့ပြန်ပွားဖို့ကြိုးစားနေတဲ့ဒီခုနပြောတဲ့ဒီ hate speech ပေါ့နော်အမုန်းတရားဖြန့်ပွားတာတွေပဲဖြစ်ဖြစ်ဒီဟာတွေကတော့ခုနပြောတယ်လို့နိုင်ငံရေးခြေခံနဲ့ဆက်ဆက်ပြီးတော့ဖြစ်နေတယ်လို့ကျွန်တော်တို့မြင်နေပေါ့နော်။အခုနကျွန်တော်ဒီမကွတ်သင်ကြိုးလို့မျိုးပေါ့ဟိုတချို့ဟာတွေကတော့ပုံကြီးချက်တာလည်းရှိသို့တော်လည်း hate speech မှာကျွန်တော်တို့ကဟိုအမှန်တော့မှကျွန်တော်တို့ကဒီ hate speech နေနဲ့တချို့ဟာတွေကမပြောရတာရှိတယ်ပေါ့နော်မပြောတဲ့မပြောတတ်ယူတဲ့ဟာမျိုးတွေဆက်ဆက်ထားတဲ့ဟာမျိုးရှိတယ်ဥပမာကျွန်တော်တို့ဘာပြဿနာရှိလဲဆိုနိုင်ငံကာမရာပြည်ဥစ္စာ debate ဖြစ်နေကြတယ်အငင်းပွားနေကြတယ်ခုနဟို freedom of speech ပေါ့နော်ဟို free speech ကပါလဲ hate speech ကပါလဲဆိုတော့အဲ့ဒီနှစ်ခုကနည်းနည်းလေးကရောတွေ့တာပေါ့နော်တချို့ကလည်းဟို freedom of speech ရမယ်လို့တော့လည်းခုနပြောလိုမျိုးလက်လက်ဆိုပြောဆိုကိုရဲ့ဒီလူပေါင်းတွေကနေပြီးတော့ကြော်သွားတဲ့ဟာမျိုးတွေကခုနကအမုန်းတရားကိုဖျက်ပွားတဲ့ဟာမျိုးပေါ့သူတို့ဒီမှာသတ်မှတ်ထားတာတော့ခုနပြောလိုမျိုးပေါ့နော်ဟိုရည်ရွယ်ချက်ရှိမယ်ခုနပြောတဲ့လူမျိုးရေးတော်၎င်းဘာသာရေးတော်၎င်းဟိုဒီလိင်မတူညီမှုတော်၎င်းဒါမှမဟုတ်ရှင်ဒီသူတို့ origin country တွေဒီဘယ်လိုကောင်းလဲဒီလူမျိုးမတူမှုတွေနိုင်ငံမတူမှုတွေပေါ်မှာမူတည်ပြီးတော့အဲ့ဒီတစုံတစ်ဖွဲ့တစ်ခုကိုဒီတိုက်ခိုက်စီဖို့ဒါမှမဟုတ်လို့ရှင်ထိခိုက်စီဖို့ဒါမှမဟုတ်ရှင်အကြောက်တရားတွေဖြစ်စီဖို့အဲလှုပ်ဆော်တဲ့ဟာမျိုးတွေကတော့ဒီ hate speech တွေပေါ့ကျွန်တော်တို့ဒီဒီဟာတွေအတုံးချလာတယ်အတုံးချလာတော့ကျတော့ဘာဖြစ်လို့လဲဆိုကျွန်တော်တို့မြင်တာကတော့ဟိုအရင်ဆုံးကတော့ဒီဆရာမရှင်ဟောက်ဆိုတဲ့ဓာရီကကျွန်တော်တို့ freedom of speech မရှိဘူးပေါ့နော်အခုကျတော့ဒီ speech ဒီရလာတယ်ကျွန်တော်တို့ expression တွေရှိလာတယ်ရှိလာတဲ့အပေါ်မှာဓာရီကိုအလွဲသုံးစားလုပ်လာတယ်လုပ်လာတဲ့လူတွေကလည်းဟိုဘာလဲဆိုတော့ဒီနိုင်ငံကြီးလည်းပဲတပ်ပတ်တယ်အဲ့တော့ကျွန်တော်တို့ဟိုတခြားနိုင်ငံတွေမှာလည်းရှိပါတယ်ကျွန်တော်တို့ဒီအဓိကအဖြစ်ဒီဥစ္စာကိုတုံးတာနိုင်ငံကြီးအင်အားစုတွေပဲဒီ hate speech တွေကိုတုံးတယ်နောက်တစ်ခုကဘာလဲဆိုတော့ဒီလူမျိုးတိုက်ခိုက်မှုတွေကိုလုပ်ဖို့အတွက်ဟိုအကြမ်းဖက်ဖို့အခုနောက်တော့ဟို fascist နဲ့ကြာလာတော့ဟာမျိုးတွေဒါတွေကသူကဒီလူမျိုးကိစ္စတွေမှာပဲကျွန်တော်တို့ဒီ hate speech ကိုတုံးတာပေါ့နော်တစ်ဖက်ကလည်းခုနပြောတဲ့ဟိုတခြားသောပုံစံတွေနဲ့လည်းဖြန့်ဖြဲပြီးရရှိတယ်ဟိုspeech တာကြီးပေါ့နော်ဒီပြိပကဖြစ်အောင်ဖန်တီးတာရှိတယ်ပြိပကတွေဖန်တီးပြီးမှပြိပကတွေကိုမှသူကပြော hate speech ပုံစံမျိုးတွေနဲ့ပြောတာတွေရှိတယ်အဲ့ဒီပြုတ်တာတွေပြောတာတွေပြတာတွေရှိတာတွေဖြစ်လာတဲ့ဟာတွေကတော့ဒါတွေကဆက်ဆက်နေတယ်နိုင်ငံကြီးပေါ်မှာခြေဆံတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကိုစန်နီယောကိုတက်စီယောလေးလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရရှင်တွေကိုအလှည့်ပေးကြပါလေကိုသရရှင်တွေကလည်းအဲတချို့ဈေးသားစာရေးသားပူတာတွေရှိလို့ပဲအတန်ဖိုင်တဲ့သူတို့သဘောထားတွေပြပူတာရှိပါတယ်ရေနှုံးဒီသရရှင်တူဖိတ်ခေါ်ကြပါလေကိုဟာတင်ကိုဟာတင်ကတော့သူ့အမြင်ကိုပြောပြမှာပါသူ့အမြင်ကိုဟာတင်တူတူတူလေးဆွနေပြောက်လို့ရပါတယ်မင်းများရင်ကိုတက်စင်ကိုစန်နီရှိပါတယ
်ဟုတ်ကဲ့ကျွန်တော်ရဲ့အမြင်ကပြောရမယ်ဆိုရင်အခုနောက်တော့တင်ပြခဲသလိုပဲ ဒီနေ့အခုမြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခတွေအရဆိုလို့ရှိရင်လူမျိုးရေးပါတာရေးမုံဒီမှုကိုအာဏာရှင်တစ်ဖွဲ့အားနေပြီးတော့ဖန်တီးပြီးတော့မှပဲဒီနေ့တွေးတော်လှုပ်ဆောင်မှုတွေအဖွဲ့အစည်းတွေကိုဟိုတင်ပြီးတော့မှတာအခုဖြစ်ပေါ်လာတဲ့ပြဿနာလို့ပဲကျွန်တော်မြင်လာ
ဟုတ်ကဲ့ပါခင်ဗျာ
နောက်တစ်ခုကပါလဲဆိုလို့ရှိရင်ဒီနေ့ရခိုင်မှာဖြစ်တဲ့အကြမ်းဖက်ကလည်းဒီနေ့အမှန်စင်စစ်ပြောမစစ်သူတို့ရဲ့ဖိနှိပ်မှုတွေကိုမခံနိုင်လို့သူတို့ပုမာတို့ပြောရမယ်ဘုကျော်အဆိုင်အဖိုးဦးမင်းရောင်သူအင်္ဂလိပ်တွေဖိနှိပ်မှုမခံနိုင်တဲ့အပေါ်မှာဟုတ်လားရရလက်လက်ကိုဆွဲကင်ပြီးတော့သူတော်လှန်ခဲ့တယ
်ဟုတ်ကဲ
့ရခိုင်မှာလည်းအဲ့လိုပဲဒီနေ့ဖိနှိပ်မှုတွေအရှင်ဆက်ကနေဖြစ်လာတဲ့အပေါ်မှာမခံနိုင်လို့သူတွေကနေပြီးတော့လည်းဖွဲ့ပြီးတွန်းလှန်တယ်အဲ့ဒါကိုဒီနေ့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့အာဏာရှင်တွေကအဲ့လိုပြည်သူပြည်သားလူတွေကိုထိသိမ်းပေးလိုက်မှဆိုလို့ရှိရဲ့ဒီနေ့အဲ့ဒီရဲ့မြန်မာနိုင်ငံကလည်းအေးချမ်းသွားမယ်ဘာသာရေးလူမျိုးရေးကလည်းချစ်ခင်မှုတွေဖြစ်သွားမယ
်ဟုတ်ကဲ့ကိုရင်အခုကတင်ပြောဆိုလိုတဲ့သဘောကိုကျွန်တော်ရပါပြီနောက်တော့ရှင်တူဦးကိုအလှည့်ပေးခြင်းပါတယ် तू ကတော့ကိုဇွဲမင်းခန့် तू ကတော့အတန်ဖိုင်နဲ့ပြပို့ထားပါတယ
်ကျွန်တော်အမုန်းစကားဘာလို့ဖြစ်လာလဲအမုန်းစကားဘာကြောင့်ပြောတာလဲဘောကဘာလဲကြောင်းလားဘာလဲဆိုးမကြောင်းလားဒါမှမဟုတ်တက်တက်နေချင်းလို့လားဆိုတော့ဘလို့အကြောင်းလဲပဲပြောပြောအမုန်းစကားပြောတဲ့သူကိုအရေးယူရမယ်အဲအမုန်းစကားဖြန့်ချီတဲ့သူဘယ်ပုံစံနဲ့ပဲဖြန့်ချီဆိုရှယ်မီဒီယာကတစင်းတော့၎င်းအဲစူဝေးပွဲကနေ၎င်းလူစုယုံနေတော့၎င်းဘလို့ပုံစံနဲ့ပဲဖြန့်ချီအဲဘလို့လူသားစားပဲဖြစ်ဖြစ်ဘယ်လွာကပဲဖြစ်ဖြစ်အဲကျွန်တော်ပြောချင်တာကပြင်းပြင်းထန်ထန်အရေးယူလိုက်လူတယောက်ကိုထိန်းချုပ်ဖို့ကဥပဒေသားလင်းအဓိကပဲအာဏာရှိတဲ့သူကထိန်းချုပ်လို့မရဘူးအာဏာရှင်ကထိန်းချုပ်လို့မရဘူးလူတယောက်ကိုထိန်းချုပ်တာကဥပဒေပဲဆိုတော့ဥပဒေရတုကိုပြင်းပြင်းထန်ထန်အရေးယူလိုက်ရင်ပြင်းပြင်းထန်ထန်တုကိုအရေးယူလိုက်ရင်အမုန်းစကားတွေပြောတော့မှာမဟုတ်ဆိုတော့အမုန်းစကားမပြောတော့ဘူးဆိုရင်ပဋိပက္ခဆိုတဲ့ဟာတော်ပဲနှဲသွားမယ်ဆိုတော့ဒီအမုန်းစကားကြောင့်ပဲပဋိပက္ခဖြစ်လာတာဆိုတော့အရေးယူခြင်းတစ်ခုပဲရှိတယ်ပဋိပက္ခဖြစ်စေမဲ့စကားပြောတဲ့သူအမုန်းစကားဖြန့်ချဲသူအားလုံးပဲပုံစံပဲဖြစ်ဖြစ်ဘယ်လိုလူပဲဖြစ်ဖြစ်ဘယ်လွာကပဲဖြစ်ဖြစ်ဘာဘာဘေးဘာသာပဲဖြစ်ဖြစ်အဲအားလုံးကိုအရေးယူလိုက်ရင်ပြောတဲ့သူအားလုံးအရေးယူလိုက်ရင်အခုနကျွန်တော်ပြောသလိုဒုတိယလူဆိုတာမရှိတော့ဘူးလားပြောဖို့အမုန်းစကားဖြန့်မဲ့ဒုတိယသူဆိုတာမရှိတော
့ဟုတ်ကဲ့ဒါကတော့ကိုဇွဲမင်းခန့်သူ့ရဲ့အမြင်ပြောပြသွားတာပါကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိကုံးတွေကိုကျွန်တော်ဖိတ်ခေါ်ပါတယ်တချို့ရေးသားပြပို့တဲ့ခါမှာမိဘမောင်နှမအချင်းတော်မှနားထောင်ဖို့ဖတ်ရှုလို့မသိတဲ့စာတွေအတော်များများရပါတယ်ဒါကြောင့်မလို့ဖော်ပြလို့မသိလို့အဲ့စာတွေကျွန်တော်ဖော်ပြမှာမဟုတ်ပါဘူးအဲ့အဲ့ထဲမှာကျွန်တော်တို့ဒီစာစောင်ရှိပါတယ်ဖော်ပြလို့ရပါတယ်ဒါကတော့ကိုတင်ဝင်းသူရေးသားပြပို့ထားတာပါကိုတင်ဝင်းရေးထားတာတော့ဒီအခက်ခဲကိုကြော်လွှားဖို့ကတရားဥပဒေစမှုရေးကအတော်လေးကိုရေးကြည့်ပါတယ်အခုပဲကြည့်ပါဥပဒေသူကိုတန်ခါမဟာနိုင်ကအဖွဲ့ကနေပြီးတော့တရားဟောခွင့်ပိတ်ပါတယ်ဥပဒေသူကိုဒါမှမဟုတ်ရေးယူတာမရှိပါဘူးတဲ့အမုန်းတရားတွေဟောမြဲပြောမြဲဖြစ်ပါတယ်ဆိုပြီးတော့ဥတင်ဝင်းသူရဲ့အမြင်ပြပို့လာပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်လှည့်ပေးလို့ပါတယ်ကိုတက်စင်ကြပါလားခင်ဗျာခုနက
တ
ော့ရှင်တွေပြောကြတယ်လို့ပါပဲအခုကိစ္စကအမုန်းတရားပြန်ပွားမှုအမုန်းတရားပြောတဲ့လူတွေကိုထိရောက်ရေးယူပါတယ်အခုပြောမယ်ဆိုလို့ရှင်လည်းအမုန်းတရားပြန်ပွားအောင်လုပ်တယ်ဆိုပြီးတော့ဥရတူအပါဝင်ဒီအမျိုးသားကြီးအင်အားစုတွေပြောနေဆိုနေတာတွေကိုမကျေနပ်တဲ့လူတွေလည်းတော်များရှိကြပါတယ်ဒါပေမဲ့ဘာကြောင့်အစိုးရဘက်ကအရေးယူဖို့လက်တွန့်နေတာလဲအရေးမယူနိုင်ဖြစ်နေရပါလဲခင်ဗျာ
အေးဗျအဲ့ဒါလေစေတနာကဟိုဒီပေါ်တော့ဒီသူကျွန်တော်ထင်တာပေါ့နော်ဒါတော့ဟုတ်ချင်မှလည်းဟုတ်မယ်ပေါ့ဥပမာဖြင့်မုံတရားပြန်ပေါ်အောင်လုပ်ခဲ့တဲ့အင်အားစုကြီးပေါ့လေကျွန်တော်ရင်ပင်းစင်ဆိုလက်တက်ကလည်းရှိခဲ့ပါတယ်လူကြီးလေးဆိုတဲ့အခါကျတော့ဥပင်းစင်ဆိုတဲ့အထက်မှာဆိုလို့ရှိရင်တော့ကျွန်တော်ထင်တာကျွန်တော်ညင်ကျွန်တော်အယူဆပေါ့နော
်
မှညင်မှလည်းဘာလို့ကျွန်တော်တို့ကဒါတော့ဘာမှဟိုအတိအကျဖော်ပြလို့မရဒါပေမဲ့ကျွန်တော်တို့အတွေ့အခေါ်အယူဆရဆိုလို့ရှိရင်ဥပင်းစင်လက်ထက်မှာဆိုရင်ဥပင်းစင်အစိုးရလက်ထက်မှာဥပင်းစင်အစိုးရမှာမင်းရမရခဲ့တဲ့သူရဲ့အပေါင်းဖော်ဘလို့အဲ့လိုပဲအဲတမရောမှာဆိုလို့ရှိရင်တမရောကနေပြီးတော့ဥပမာဖြင့်ကျွန်တော်တို့ကအရှင်ရှားဆုံးဥပမာပြောလို့ရှိရင်တော့ကျွန်တော်ဥပမာရဲ့လိုချင်တဲ့ဘက်နဲ့ပတ်သက်ပြီးလို့ရှိရင်တမရောကနေပြီးတော့ဖုတ်ခဲခံရတဲ့လူတွေကသတို့အင်အားစုတွေပေါ့နော်တမရောသားတချို့တော့အဲထောက်လိုင်းအင်အားစုတချို့ဒါရီတို့ကဒီအပြောင်းအလဲမှာသူပေါင်ခွင့်မရခဲ့ဘူး။နောက်တစ်ခုကသူတို့ခေတ်မှာသူတို့လက်ဆက်မှာလည်းဒီဂျော်နင်းနဲ့ပတ်သက်ပြီးဘာသာရေးလူတွေနဲ့ပတ်သက်ပြီးတော့မုန်တရားတွေကိုသူတို့ကဟိုတက်သူတင်းခံထားတဲ့လူတချို့ဒါဥပမာကျွန်တော်ရင်းပွားမယ်ဆိုရင်ကျွန်တော်ဘောနေဟောပြလို့ရတာကတော့ကျွန်တော်ဒါဥကုနေတို့ချက်မှုနဲ့ပတ်သက်ပြီးတော့ပုံမှန်ပတ်သက်တဲ့လူတွေဘယ်သူတွေလဲဆိုအားလုံးသိပါတယ်အတရုံနဲ့တရင်ထုတ်ပြန်တာအဲ့တော့ဒီပုံမှာအချိန်ကြီးစဉ်းစားမယ်ဆိုလို့ရှိရင်ဥပင်းစင်နဲ့ဆိုရတဲ့ထက်မှာသူတို့နဲ့အတူပေါင်အောင်ွင့်မရတဲ့လူတွေတက်မတော်မှာလည်းတက်မတော်မှာဆက်ပြီးတက်မတော်ရဲ့ပြည်ပြောင်းလဲရေးမှာဆက်ပြီးပေါင်အောင်ွင့်မရတဲ့လူတချို့ကအရင်ဆုံးကအရင်အစိုးရအစ်ဆက်ကက ဒီလိုမျိုးပေါ့နော်ဒီလူမျိုးမှုတွေဗတိုင်းမှုတွေသွတ်တွင်းခံထားတဲ့သူတွေကဒီဟာတွေဥဆောင်ပြီးတော့အကောင့်ထဲပုံနေရဖြစ်ပါတယ်ဟုတ်ကဲ့ဒါကြောင့်မလို့ဒီလူတွေကိုရေးယူဖို့ဆိုလို့ရှင်ဆိုရအနေနဲ့ကလည်းဘလို့ရေးယူမလဲဟောတက်မလို့အနေနဲ့ကဘလို့ရေးယူမလဲဆိုတော့ကျွန်တော်ကလည်းဆိုတော့စောင့်ကြည့်နေပါတယ်အခုဒီကနေ့ကိစ္စမှာဆိုလို့ရှင်လေဒါဒီနက်ဖွဲရရေးယူမှုဆိုတာတော့တရား တို့မြင်ရသေးပါဘူးဒါအတူတူအလုံးနဲ့သိပါတယ်တကယ်ကတော့လွတ်နေတယ်အဲ့လိုတွေကိုဖမ်းလို့မရနိုင်ဘူးဖမ်းလို့မရနိုင်တယ်ဘလို့ဖြစ်နေရတယ်ဒါကဟိုကျွန်တော်တို့တက်မတော်ကလည်းတင်းတင်းကြပ်ကြပ်မဟုတ်တော့ဘူးပြည်သူ့ရဲ့အချို့ပြည်သူလူတွေရဲ့အချို့တိုင်းရဲ့အချို့မျိုးကိုပြီးတော့တည်တည်ကြကြတော့လိုက်နာပြီးဆောင်ရွက်ဖို့လို့ကျွန်တော်တို့တက်ရှိတောင်းဆန်းစုကြည့်ဦးဆောင်နေအစိုးရအနေနဲ့လည်း kau dah melu, kau ni ada time dia pihak dia kau dah melu jauh tema.
Jono terset he meja barai, ku naga jono biasa lu senjau mat, ku naga di pikir dia cuman liat bepset doale, senjau ni mah ku lu mudiah ni pada biru awhe biru pihde lu, jaga kani biru pan biru jele alai debo, no, sulu aga jaga lu juga lemak kau sulu, ha pertama tu satu yarabo, tercha nyamanengan niya ni ane mah gua luru ya tu boraga blue sheet, terus pion ya mudiah lu tema, dekabe kemo ni bila.
Dekero luru amiasu, jono nyamanengan amiasu. เบบ้าเราเนี่ยสูบบ่นแค่ตัดดูมันไล่หน้ามันไม่ใช่เบาอ่ะลูกมองดีอะไรอยู่เลยมองดีอะไรเด็ดเจ้าสูจัดดีว่าแล้วสั่งจัดดีเลยมีองค์จีบเอาแต่ไม่แค่ด่ากันพวกเราจะรู้บ่นจะรู้มันติดหน้ามันเรียกดูดีสาวนี่อะแค่เข็มเส้นนี่ดูดีที่เราลุยอยู่ก็รู้อะไรกูซีอุ้มอยู่งูจีอะไรต่อแล้วก็ไม่ได้ไปดูซีอุ้มอยู่ที่หายอยู่มีอยู่ตรงเนี้ยเขาสาวนี่จ้าเรา
แล้วเรามาดูมีอะไรทำไมถึงเกิดการจัดตัวฉันจะต้องบอกไปดูดีอะไรอ่ะแต่การเป็นไปพาดาวินไปดูมีมุสโซ่แล้วมีข่าวอยู่แล้วมาขังเอาที่เดนี่เนี่ยตัวฟันซีบีโอตาเนรันดูมีคนละอยู่ในตาวันนี้ที่สุยาวตาวันจีเนี่ยตัวผู้บังคับนี่จะชีวาเลยโอเคครับเป็นสุนทรีลีไลมาขนาดนี้ไปวางครับตัวฉันจะอุตส่าห์รู้ว่ากูเป็นเนาะกูเป็นเอาตัวนี้สุนทรีมีมีอะไรอยู่อะไรครับ
เขาเดี๋ยวว่าจะรู้ในเงี้ยมาพี่นันดากันเนาะที่บ้านวายนักผู้จามาเนี่ยนักจามพันธุ์ที่กันจะลาลิรุกุลที่นั่นรถเมล์เนี่ยว่ามาสู้จ้าวรู้จ้าบ้านวายเนี่ยเราจะอิสลามบ้านวายเนี่ยเป็นมุสลิมมุสลิมทุกคนในงานนั้นเนี่ยเตี้ยสี่เมื่อสองเอริเตี้ยสี่มุสลิมเป็นมีนาลัวที่ดูดูประชาชนอะไรเนี่ยเตี้ยอุบลได้สาวยามุมิชีอะไรเนี่ยแต่เราที่มาเราพูดได้บ้างนะจุนอมิสโอนเนี่ยที่เป็นมุสลิม
สิ่งนี้เนาะเดี๋ยวอุบลได้ตอนนี้มันหมดที่แล้วครับปุ่นเลยมีแต่มุมมิชิเดอที่ต้องเดินเลยเพื่อนนั่นแหละเจเนอเรลมีดีจ้าลูกเท่านั้นเลยตอนนี้ยังน่าจะโดนเนี่ยนะพอเลยเฮ้ยเสียไปแล้วที่มองดีอะไรก็รอลูกด้านอยู่ไหนเจเนอมาไม่ใช่เดี๋ยวอุบลได้ไปใส่ยาเดี๋ยวอุบลได้ไปสิ่งนั้นเนี่ยมาปุ่นเลยมีแต่มุมมิชิปุ่นแต่ละนั่งยังนอนเลยมันจะเดินเนี่ยที่เดินจะชิบมาแบบเท่านั้นเลยเท่านั้นเลยโอเคครับกูเป็นอ๋อชิซู ိုးရအနေနဲ့အခုဖြစ်နေတဲ့ဒီအမိုးစကားပြန်ပွားမှုတွေနောက်ဘာသာရေးလူမျိုးရေးအထီးကရုံလှုံ့ဆော်မှုတွေနဲ့ပတ်သက်လို့ကင်တွဲပုံနဲ့ပတ်သက်လို့ကုစံဒီအမြင်သိကြပါလေခင်ဗျာ။ဥဒါတော်ရှင်ပြောလို့ပဲတကယ်တမ်းပွင့်လင်းမြင်သာမှုမရှိဘူးလား။
အဲ့ဒီဆိုရဒီတက်လာပြီးတဲ့နောက်ပိုင်းမှာတော့ခုနပြောလိုမျိုးကျွန်တော်တို့သိရတာတော့ဟိုတက်နိုင်တော့ဒီအမိုးအချက်ပေါ်မှုတွေပဲဖြစ်ဖြစ်ပဲနော်ဟိုတက်နိုင်တော့ဒီလိုကြိုးစားတယ်ဒါပေမဲ့ကြိုးစားရင်လည်းသူတို့ရဲ့ကြိုးစားမှုကကျွန်တော်တို့ဟိုဘယ်လိုမျိုးလဲဆိုတော့ဒီလိုလူလူကြားမှာရှင်းရှင်းလင်းလင်းနဲ့ရိုးရိုးကြီးကြီးဖြစ်တဲ့အနေအထားမျိုးလည်းမရှိဘူးနောက်တစ်ခုကခုနပြောလိုကြောက်တဲ့ဟိုအကာအကွယ်ပေးမှုမရတယ်လို့မျိုးလည်းခံစားနေရတယ်ပေါ့နောက်တစ်ခုကခုနပြောလိုမျိုးပေါ့ဒီကဲဟိုဖြစ်ခဲ့တာတော့ဟိုဘက်အစိုးရတွေလက်ထက်ပဲဒီဘက်ဇေယျလက်ထက်မှာလည်းခုနပြောလို့ဒီလိုဖြစ်နေတဲ့ကိစ္စတွေကိုခုနကျွန်တော်တို့ကဟိုဗာပြတ်မယ်ဆိုတော့ဒီဟာကိုရှင်းရှင်းလင်းလင်းနဲ့သိနိုင်တဲ့ဟိုတည်င်းချက်လက်ကိုရယူနိုင်တဲ့ပုံမှန်မှုတွေရှိဖို့ဒီအနေပတ်သက်ပြီးချင်းပေါ်တော့တုံ့ပြန်နိုင်တဲ့ပုံစံမျိုးတွေရှိရမယ်နောက်တစ်ခုကဟိုထွက်လာတဲ့တည်င်းတွေကိုလည်းအစိုးရတရားစီမံတင်ပြတဲ့အခါမှာခုနပြောလို့မျိုးပေါ့ဟိုအမိုင်းသတိထားရမယ်အမိုင်းသတိထားမှာဒါတွေကကိုကျွန်တော်ဟိုအဖြစ်ပြပြောနေတာမို့နိုင်ငံတကာမှာလည်းရှိတယ်ခုနအစိုးရလည်းဖြစ်သွားတယ်အစိုးရလည်းပြောတဲ့ကိစ္စတွေမှာအစိုးရလည်းကိုယ်တိုင်ကပြောလိုက်တဲ့ဥစ္စာတွေကခုနပြောလို့ဟိုတစ်ခုခုကိုခုနပြောလို့မျိုးပေါ့နော်ဟိုဈောင်းပေးတယ်လို့မျိုးဖြစ်သွားတဲ့ဟာမျိုးတွေဆိုရင်လည်းမကောင်းဘူးနောက်တစ်ခုကခုနပြောလို့လုံးလုံးမပြောမှပြောလို့ပြဿနာတက်မယ်ဆိုပြီးတော့ရှောင်ပြီးတဲ့နေရာလည်းမကောင်းဘူးပေါ့အဓိကအဖြစ်တော့ခုနပြောလို့ဒီလိုမျိုးဖြစ်နေတဲ့ပဋိပက္ခပဲဖြစ်ဖြစ်အမှုတရားပြတ်သွားမှုတွေပဲဖြစ်ဖြစ်ပေါ့နော်ဒါတွေကိုကျွန်တော်တို့ကအချိန်မီကြားသိနိုင်ဖို့တကအစိုးရမှာတာဝန်ရှိတယ်အစိုးရတာဝန်ရှိတယ်ဆိုတဲ့အနေနဲ့အစိုးရနှစ်ခုပေါ့
တဲ့ကြတော့ခုနပြောတဲ့ကျွန်တော်တို့ဒီဟာကိုအမြန်ဆုံးပွင့်လင်းမြင်သာမှုရှိတဲ့တည်င်းစည်းစိမ်မှုအားကောင်းကောင်းနဲ့တည်င်းကိုပေါ်ပြနိုင်ရမယ်အမှန်တရားကိစ္စကိုပေါ်ပြနိုင်ရမယ်အဲ့ဒီဟာကလည်းခုနပြောလို့ဆိုရတယ်မဟုတ်ဘူးဒီ private တည်င်းဌာနတွေအကုန်လုံးကလည်းလေ့လာနိုင်တဲ့အခြေအနေလို့ဖြစ်ရမယ်နောက်တစ်ခုကတော့ခုနကတရားစီရင်မှုရှိရမယ်ပေါ့တရားစီရင်မှုရှိရမယ်ဆိုတာပွင့်လင်းပြီးတရားဥပဒေစိုးမိုးမှုရှိရမယ်ဆိုတဲ့နေရာမှာလည်းဥပဒေစီရင်နေတော့ဒီဟာနဲ့ပတ်သက်တဲ့အဘိုးအရာနဲ့ပြတ်ပတ်သက်တဲ့ဖြစ်နေတဲ့ကိစ္စတွေဘယ်လိုဘယ်လိုအရေးယူမယ်ဆိုတာကိုကျွန်တော်တို့ပြတ်ထားလို့လို့တယ်ဒီဥစ္စာတွေကလည်းခုနပြောလို့မျိုးပေါ့ကျွန်တော် citizen right ဒီ civil right တွေ
ဟုတ်ကဲ့ကျွန်တော်တို့ချိန်လက်နဲ့ကန့်သက်ရှိတော့လို့ပါကုစန်နီနောက်တစ်ယောက်ကိုကျွန်တော်ကုသက်စင်ကိုမေးချင်ပါတယ်ကုသက်စင်ကိုမေးချင်တာကတော့ကုကအမျိုးသားဒီမိုစီဖွဲ့ချုပ်ရဲ့ရည်တည်ချက်ပေါ့နော်အဓိကအုပ်ချုပ်ဒီအာဏာရပါတီရဲ့ရည်တည်ချက်ဘာလို့ဆိုတော့ဒီမွတ်စလင်နဲ့ပတ်သက်လို့ဥပမာဆိုရွေးကောက်ပွဲကာလမှာအမတ်ရွေးချယ်တာအစားမွတ်စလင်တွေမပါခဲ့ဘူးဆိုတဲ့ဟာမျိုးကရှိတော့မြန်မာနိုင်ငံမှာဒီမွတ်စလင်စက်ကြီးနဲ့ပတ်သက်လို့အာဏာရပါတီကိုယ်တိုင်ကစိုးရိမ်စိတ်ရှိနေလားကုသက်စင်ဘယ်လိုမြင်ပါလဲတိုးတိုးလေးဆွေးနွေးပေးပါခင်ဗျာ
ဟုတ်ပါတယ်ကျွန်တော်တို့ဉာဏ်သလောက်ကတော့ဒီအနာပါတီမှာလည်းသူနဲ့ဒီမွတ်စလင်နဲ့ပတ်သက်ပြီးတော့ဒီဥတိုင်းနဲ့ပတ်သက်ပြီးတော့သုံးတရားသူ့မှာအချက်တည်းရှိနေပုံရတယ်ကြာဆုံးကကိုစံတော်ရင်ကိုသားညုံထောက်ပြတယ်လို့ပဲကျွန်တော်တို့ဒီရုပ်ကောက်ပဲကာလမှာကျွန်တော်တို့ညှို့နေထားတာကိုလူမျိုးပေါင်းစုံဘာသာပေါင်းစုံပေါင်းဆိုင်တဲ့အခြေအနေတစ်ခုဖန်တီးနိုင်မယ်လို့ကျွန်တော်ယုံကြည်နေခဲ့ပေမဲ့လည်းဒီကိစ္စကတော့အဲ့လိုမဆောင်ရနိုင်ရတာဒါဟာသုံးတရား NLD ပါတီတွင်မှာတောင်းဆန်းစစ်ကြီးရှိမှာကောသုံးတရားအချက်တည်းရှိနေလားသုံးတရားဖိအားရှိနေလားဆိုတာကကျွန်တော်ပွင့်လင်းပြီးရောက်ပြအဲ့ဒါကိုလေကျွန်တော်ပွင့်လင်းလင်းသိဖို့လေလိုပဲဒါမှကျွန်တော်တို့ပြည်သူအားလုံးကပူပေါင်းဆောင်ရွက်ပြီးတော့ဘယ်လိုဖြစ်ရှင်းနိုင်မလဲဆိုတော့လေကျွန်တော်စူးစမ်းလို့ရမှာပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ daily life season မှာပါဝင်ဆွေးနွေးပြီးတဲ့ကုသက်စင်ကုစန်ဒီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရှင်နေအားလုံးလည်းကျေးဇူးတင်ပါတယ် daily life season ဒီမှာပဲကျန်းမာခွင့်ပေးပါခင်ဗျာ
အင်္ဂါနေ့ညတရားလည်လိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဗုဒ္ဓဟူးနေ့နဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်